မင်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျော်လင့်စရာလူငယ်ကပ္ပအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြပေးမယ့်အကြောင်းအရာလေးကတော့စာရေးသူ Joyce ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။တင်တိရဲ့လားမိတ်ဆွေဘဝမှာအေးအေးဆေးဆေးမနေရအောင်ရိုက်ချခံရတာဘဝအပြောင်းလဲမြန်မှုတွေကြောင့်တင်စိတ်ပြက်ပြီးဖျားကိုမိကွန်းထုတ်နေပြီလား။စဉ်းစားပါမိတ်ဆွေကျွန်ုပ်တို့အသက်တာဟာအမြဲတာယာနေရင်ဖျားကိုချီးမွမ်းမိဖို့နေနေတတ်တာဂျေစုတင်တဲ့အခါတောင်ပေါ်ရွှတ်နေမှာပါစုံစမ်းခြင်းခက်ခဲခြင်းကြုံကမှပဲဖျားရဲ့ရှေ့မှောက်ကိုပြက်ဝတ်ရရှိလာကြတတ်တာမဟုတ်ပါလားပြီးခဲ့သောနှစ်တွေကစပြီးယနေ့အထိဘာကြောင့်ဆိုပြီးဖျားကိုမေးခွန်းထုတ်နေတဲ့သူတွေကြီးပါပဲအပြောင်းလဲမဖြစ်ခင်မလွင့်စင်ခင်ကဘဝကြီးရဲ့တာယာမှုအောင်စိန်တညံ့ညံ့ခံစားမိရင်ဒါငါအစွမ်းအစငါလုတ်ခဲ့ငါကြိုးစားခဲ့လို့ဆိုပြီးမာမာနထောင်လွှားခဲ့ဘူးကြမှာပါသကောတဲကနေအပြခံရသလိုတစားစီလွင့်ကျသွားတဲ့အခါမှပဲကိုတော်ကူပါအောင်ကဲပါအောင်အော်ခေါ်မိတတ်ကြပါတယ်အော်ခေါ်ရင်ထူးတဲ့ဖရားဟာအခုချိန်မှာတိတ်ဆိတ်နေလွန်းတယ်ဆိုပြီးဆွဆွဲကျင်နေပြီလားဖျားဟာသူ့အချိန်မရောက်မချင်းအလုံးမလုံးတဲ့ဖျားဖြစ်တယ်။သူ့အချိန်ရောက်လာရင်တော့အယမ်းမြန်တဲ့ဖျားဖြစ်တာကိုတော့မမေ့ပါနဲ့။သခင်ယေရှုဟာဂါလိလဲပြည်ကာနာမြို့မင်္ဂလာဆောင်မှာတုန်းကအေးဆေးပဲတကူပြသွားတာပါ။ဘာမှလုံးလုံးနဲ့မလုံသွားဘူး။သူ့အချိန်ရောက်လာပြီဆိုရင်တော့သူလှုပ်ဆရာရှိတာတွေကိုဇက်တိုက်လှုပ်တော်မှာပါ။ကိုသာတိခန့်ခြင်းရှိပါ၊စိတ်ရှည်ခြင်းရှိပါ။ဘဝဟာအမြဲဒုက္ခနဲ့ပြည့်မနေပါဘူး။ကောင်းစားခြင်းတွေကိုတင်မကြခင်ပြန်တွေ့မြင်ရတော့မှာပါ။အဓိကကနောင်တနဲ့အသက်ရှင်ပါ။ချီးမွမ်းခြင်းနဲ့အသက်ရှင်ပါ။ဂျေစုတော်ရေးတွက်ရင်အသက်ရှင်ပါ။ကိုရောအမြဲကောင်းမြတ်ပါတယ်ဆိုတာကိုတဖွာဖွာရေရွတ်ပါ။အမှောင်ကင်းပြီးအလင်းနဲ့တာယာတဲ့နေ့ကိုမကြခင်တင်တွေ့ဆုံရမှာပါ။ဟာလေလုယာအာမင်။သာရဖျားကိုမျောလင့်လောအာယူ၍ရဲရင်သောစိတ်နှလုံးရှိလောသာရဖျားကိုမျောလင့်လျက်နေလော28ခုမြောက်သောစာလံအပိုင်းငယ်14နာစင်ခွန်အာယူကြသူအယောက်စီတိုင်းတို့ပေါ်ဖျားသခင်ကောင်းချီးပေးပါစေ
You're my only one. baby